ကချင်ပြည်နယ်မိုးမောင်းမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့တိုက်ပွဲဖြစ်ရာဒီမျိုးသစ်ကုံလော်စီးရဆတဲ့ကြီးရွာတွေကဒေသခံတွေဟာစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရတာကြောင့်သူတို့စိုက်ပျိုးထားတဲ့ထောင်နဲ့ချီတဲ့ဒီဘက်ဆိုင်ခင်းဒီပျက်စီးဆုံးရှုံးမဲ့အခြေအနေရှိနေပါတယ်။ရန်ကုန်ကလာတဲ့စစ်ရှောင်တွေရဲ့အခက်အခဲသတင်းကိုတော့ကိုဇော်လိုင်ကတင်ပြပေးထားပါတယ်ခင်ဗျာ။
မုံမောင်မြို့နယ်မြို့သစ်ကုံလော်စီဟအနီးကစလောင်းကုန်းတိုက်ပွဲဟာဒီနေ့14ရက်အထိကြာမြင့်လာနေပြီးတိုက်ပွဲဖြစ်ပွားရာကိုဗမော်မုံမောင်ဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေသလိုဒေသခံကနေလည်း3-4ချိန်မကတိုက်ခိုက်နေကြောင်းဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပွားရာဒေသတွင်းကအရှမ်းနဲ့ကချင်ရွာသားတွေဟာဗမော်မုံမောင်မြို့တွေအပြင်မန်နောင်နဲ့တခြားရွာကြီးတွေကိုထွက်ပြေးတိမ်းရှောင်နေကြရတာကြောင့်သူတို့စိုက်ပျိုးထားတဲ့တိနံတွေကိုမရိတ်သိမ်းနိုင်ပဲရှိနေပါတယ်။စစ်ပြေဒုက္ခတွေကိုကုညီနေသူတူကတော့ပျက်စီးဆုံးရှုံးရမယ့်တိဏ္ဏတွေဟာဧကထောင်ထဲချရှိနေတယ်လို့ VOA ကိုအခုလိုပြောပြပါတယ်
။ကျွန်တော်ဒီလိုမျိုးသိကုံရောဘက်မှာအခုလက်ရှိဒီစိုက်ပျိုးပြီးသားဒါရိတ်သိမ်းဖို့အချိန်ရောက်နေပြီဘောနော်အချိန်ကြာနေပြီပဲလို့ပြောင်းလို့ KAT လို့နောက်ဒီပဲပုံလို့အဲ့ကောင်နဲ့ဧကထောင်ထဲချပြီးတော့မှအခုကဒါမရိတ်သိမ်းနိုင်တယ်မရိတ်သိမ်းနိုင်မဖြစ်နေရပါဘူ
း။အနည်းဆုံးကျေးရွာ7ရွာလောက်က6,000 4,000 လောက်တိမ်းရှောင်နေရကြောင်းတိုက်ပွဲပြင်းထန်လာတဲ့အမြနေ့စဉ်ဆိုသလိုစစ်ဆောင်ဥယျာဉ်လည်းတိုးများလာနေကြောင်းပြောပါတယ်။စီဟရွာကနေမိုးဖိန်ကျေးရွာစတင်ကြောင်းမှာခေလုံးနေသူတူကတော့စိုက်ပျိုးထားတာတွေရိတ်သိမ်းနိုင်ဖို့စစ်ရဆဲစီလိုကြောင်းပြောပါတယ
်။ဒီစစ်ဆောင်နေရတဲ့အခြေအနေကတော့ဟိုဖြစ်နေလို့ရှိရင်တော့ဒီဘက်စလုံးမအပြစ်ခတ်ရဲသေးသေးပြီးမှပေါ်တော့ကျွန်တော်တို့တွေကိုအဲ့ဒါလေးစိတ်ခွန့်ပေးတော့ပူကောင်းတော့ပေါ်တော့ဒီမှာမြေသိမ်းတဲ့အချိန်ရောက်နေပြီ။တချို့ဆိုရင်တော့ဟိုနည်းနည်းပါးပါတော့မှဟိုပြက်ကြီးလူကြီးပါတော့မှဖြစ်နေတယ်။အခုကတော့အချိန်လို့နေတဲ့ပုံစံဖြစ်နေတာပေါ့။ကျွန်တော်စိုက်ထားတဲ့ဤကတော့ကျွန်တော်ရွာကြီးတွေကိုအနည်းဆုံးကတော့ဤကလေးရာတော့စိုက်ထားတော့ပေါ့နော်။ဒီရွာလေးနဲ့ချုပ်ပြီးမှာပေါ့နော်ဒီပြည်နိုင်ငံကြီးလက်ဖြစ်တဲ့အတွက်ကျွန်တော်တို့လည်းတူပြီးလက်သွားလို့မရပါလည်းမရတော့ဆက်ပြေးကြီးကိုပဲအတိအကျတူပြီးမှာဆက်ပြေးကြတာပေါ့
တိုက်ပွဲဖြစ်ပွားရတဲ့အနည်းငယ်လမ်းနဲ့ကြေးရွာတချို့ကတော့ပုံးဆောင်ပြီးမှမြေပဲနှုတ်နေရကြောင်းပြောပါတယ်စစ်ဆောင်ကချင်ရွာသားတွေကတော့အိမ်မွေးတိရစ္ဆာန်တွေပါဆုံးရှုံးရမယ့်အခြေအနေရှိကြောင်းကချင်စစ်ဆောင်တွေကိုကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ
်ဖြေမြေပဲပြီးလို့ချင်းကျွဲသွားတိရစ္ဆာန်တွေပေါ့ကျောဝဲစလာဒီတိုင်းပဲဖြစ်သားဆရာရဲ့ဟာလေအများကြီးဆရာပေါ့။ယူအမဆိုတည်တဲ့တိုင်းအိမ်တိုင်းရရှိကြတာပဲတော့တချို့ဟာတွေဆိုလွားဆိုရင်ရချီပြီးရှိတဲ့လူတွေလည်းရှိရတယ်။အဲ့ဒါတွေကတန်ရမှာမရမှာတော့မရှိဘူးပေါ့တော့ဆရာ။ဒီတိုင်းပဲဖတ်ဆရာတာပေါ့
။စီးရီးလိလာတုံတက်သူတွေကတော့ KIA ကတင်ယူထားတဲ့အလောပုံစခန်းဟာဗမော်မြစ်ကြီးနားလမ်းကိုထိန်းချုပ်ထားတဲ့အရေးပါတဲ့ဗျူဟာမြောင်နေရာဖြစ်တာကြောင့်နှစ်ဖက်စလုံးကအလျှော့ပေးမဲ့အခြေအနေမရှိဘဲစစ်ပွဲကရှေ့ကျနိုင်ကြောင်းသုံးသပ်ထားပါတယ်။ဒီရက်ပိုင်းအတွင်းမှာတော့ကချင်ပြည်နယ်အင်ဂျိုင်းရန်ဝိုင်းမော်မန်စီနဲ့ရွှေကူဘက်တွေမှာလည်းနှစ်ဖက်အကြတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။မုံမော်မြို့နယ်အတွင်းတိုက်ပွဲတွေကတော့အပြင်းထန်ဆုံးဖြစ်ပြီးလေကြောင်းကနေ့စဉ်တိုက်ခိုက်နေသလိုဒီလ3ရက်နေ့ကလည်းကင်အေကတပ်မတော်ရဟယင်တစည်းကိုပစ်ချခဲ့ပါတယ်။ဒီကနေ့စစ်ကောင်စီရဲ့တရင်သာရှင်းလင်းပွဲမှာတော့ရဟယင်အပြစ်ခံရတာကြောင့်တပ်မတော်အရာရှိ3ဦးအသက်ဆုံးရှုံးခဲ့ကြောင်းထည့်သွင်းဖြေကြားခဲ့ပါတယ်ခင်ဗျာ။